မေရိကန်သမ္မတဟော့ဂျော့ဂျ်ဒဗလျူဘုရှ်ကတော့ကွယ်လွန်သွားခဲ့ပါပြီ။သူရဲ့သမ္မတသက်တမ်းမှာဘာတွေအောင်မြင်ခဲ့ပြီးဘလို့နေရာတွေမှာကျဆုံးနေပါတယ်။ဒီတစ်ပတ်မှာတော့သမ္မတဟော့တယောက်ရဲ့ကိုယ်ရည်ကိုယ်သွင်းတဲ့ရွေးကောက်ပွဲအနိုင်ရှုံးတွေကိုလေ့လာကြည့်ကြရအောင်ပါ။အမေရိကန်သမ္မတနာအချောင်းလေ့လာနေသူစာရေးဆရာတူကတော့အမေရိကန်သမ္မတဂျော့ဂျ်ဘုရှ်ကဘာဒီကိုဆက်ဆံရမှာတခြားသမ္မတတွေထက်ပုံမူပြင်ဆင်ခွင့်ရခဲ့ပါလေ။ရစ်ချက်နစ်ဆန်လိုပဲကွန်ကရစ်မှာအမှုထမ်းခဲ့ဘူးတဲ့။ဒုတိယသမ္မတအဖြစ်သက်တမ်းနှစ်ခုအပြည့်တာဝန်ယူခဲ့ဘူးတဲ့။အမေရိကန်ဗဟိုထောက်လိုင်းရေးအေဂျင်စီ CIA ရဲ့ဒါရိုက်တာတယောက်ဖြစ်ခဲ့ဘူးလို့တရုတ်ပြည်မှာအမေရိကန်တပ်တမန်ဖြစ်ခဲ့ဘူးပါလေ။ဒီလိုအတွက်ဂျုံတွေဟာနိုင်ငံသားရေးပူကိုဘလို့ချမှတ်တဲ့နေဆိုတဲ့စိတ်ကူးတွေရခဲ့ပါလေ။သူ့ရဲ့နိုင်ငံတော်လုံခြုံရေးအကြံပေး Branscom Chronic 2နိုင်ငံကနေပုံမူဆောင်ရွက်ခဲ့ပါလေ။နက်ဆန်ကာတာရေဂန်လက်ထံမှာလိုမျိုးအစိုးရထိပ်ပိုင်းခေါင်းဆောင်တွေကြားမှာဖြစ်ပွားခဲ့တဲ့အပြိုင်မှုတွေပြဿနာတွေကိုယုံနေအောင်စီမံနိုင်ခဲ့ပါလေ။တကယ်တော့ဘော့ရှာအစိုးရဖွဲ့တွင်မှာအထွေကြုံများခဲ့လို့ပဲသူသမားဖြစ်တဲ့အခါလူမှန်နေရာမှာရွေးချယ်ခြင်းဟာဘလောက်အရေးကြီးတယ်ဆိုတာကိုသိနေပါလေ။ဒါကြောင့်လဲတက်ဆက်ပီနေကနိုင်ငံရေးလက်တွဲပေါ်လည်းဖြစ်အရင်နည်းဆုံးတငယ်ချင်းလည်းဖြစ်တဲ့ဂျိမ်းဘေကာကိုသူ့အစိုးရဖွဲ့တွင်မှာလူရှိခဲ့ပါလေ။ဂျိမ်းဘေကာဟာရေဂန်လက်ထံမှာတော့ကဘာသာရေးမှုအဖြစ်တာဝန်ယူထမ်းဆောင်ခဲ့ပြီးကုံတော်ရေးပြဿနာတွေကိုဖြေရှင်းခဲ့ပူပါလေ။ဒါကြောင့်လဲရွေးကောက်ပွဲနိုင်အပြီးနောက်တနေ့မှာဂျိမ်းဘေကာကိုနိုင်ငံတော်အထွန်းညွှန်းမှုအဖြစ်ခံရခဲ့ပါလေ။အမေရိကန်သမ္မတဘုရှားအမေရိကန်သမ္မတဖို့လက်အောက်မှာထူးချွန်ထက်မြက်သူလို့နာမည်ကြီးခဲ့တဲ့ကာကွယ်ရေးဝန်ကြီးဒေါ်နယ်ရန်စဖဲကိုအလိုမရှိခဲ့ပါဘူး။ဘလို့ရာထူးမျိုးကိုမှမကန့်လန့်ခဲ့ပါဘူး။သူတွက်ခဲ့တယ်လို့ပါပဲ။ရန်စဖဲဟာသူ့သားလက်ထက်မှာစီမံခန့်ခွဲမှုမှားခြင်းစွာနဲ့အီရတ်စစ်ပွဲကိုဆင်နွှဲခဲ့ပါလေ။ဘုရားတရားကိုတရားလေးစားပြီးအတူတကွလောက်ကိုင်းနိုင်သူတွေကိုပဲအသိဖွဲ့ကြသူဖြစ်ပါတယ်။ဒါကြောင့်လဲအမေရိကန်သမ္မတဖို့လက်ထံမှာတော့တီတီငင်ငင်နဲ့ထိရောက်တဲ့အကြံပေးတွေလောက်တတ်သူ Branscom Crock ကိုနိုင်ငံတော်လုံခြုံရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့ပါတယ်။ခံရခဲ့ပါတယ်။ Policy ချမှတ်ထားတာတွေဘလောက်ပဲကောင်းနေပါစေ။အတွေ့အကြုံမရှိသူတွေနဲ့လုပ်ငန်းစဉ်ကိုအချိတ်ဆက်ကောင်းကောင်းမလုပ်တတ်သူတွေလက်ထက်ရောက်သွားရင် Policy ကောင်းတွေပျက်စီးတတ်တယ်ဆိုတာကိုလည်းတွေ့ရှိခဲ့သူတူဖြစ်ပါတယ်။ဥပမာရီဂန်လက်ထံမှာကဖြစ်ခဲ့တဲ့အီရန်ကွန်ထရာအရေးကိုကြည့်ပါ။အိမ်မျိုးတော်အချမ်းပေးအရာရှိလူကြမှာအယူဆတွေအပြန့်နေကြပါလေ။အထူးသဖြင့်နိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ရဲ့အချမ်းပေးချက်တွေကမတူပါဘူး။ရီဂန်နေနဲ့ဘသူ့အချမ်းကိုလက်ခံရမယ်ဆိုတာမသိတော့ပဲ။ကိုယ်တိုင်ဆုံးဖြတ်ရမယ်အနေထားကိုရောက်သွားပါတော့တယ်။အီရန်ကွန်ထရာအရှုပ်တော်ဟာရီဂန်ဆိုးရရဲ့ဂုဏ်သိက္ခာကိုကြာဆင်းစေပါတော့တယ်။စကောင်ခရဟာအီရန်ကွန်ထရာအရှုပ်တော်ကိုစစ်ဆေးတဲ့အခါတာဝါကော်မရှင်မှာပါခဲ့သူတူဖြစ်ပါလေ။နိုင်ငံတော်လူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုဘလို့လောက်ဆောင်တဲ့နေဆိုတာကိုအကြံပေးတဲ့သူတူဖြစ်ပါလေ။ခေါင်းဆောင်တရားဝင်နဲ့ဆင်နောက်ကပဲစီမံခန့်ခွဲရမယ်။ဒါပေမဲ့ကာကွယ်ရေးဝန်ကြီးနဲ့နိုင်ငံသားရေးဝန်ကြီးနှစ်ယောက်ကိုပြန်ဆိုင်မှုလိုမျိုးဖြစ်သွားစေမယ့်အရာတွေမျိုးမလုပ်သင့်ဘူးလို့ဆိုပါလေ။ American သမ္မတ Bush ကရေဂန်ကြုံခဲ့ရတဲ့သင်ခန်းစာကိုယူပါလေ။ဒါကြောင့်လဲ Bush နဲ့ Scott Crow တို့ဟာဆာရက်ပေါ်ကစကားလုံးတွေကိုလက်တွေ့အဖြစ်ဖန်ပြလိုက်ကြပါတော့တယ်။1989ခုမှာဘာလန်တိုင်းပြိုကျသွားတဲ့နောက်ဂျာမနီရဲ့အနာဂတ်ဟာဥရောပသားတွေအတွက်အဓိကမိဘပြက်လာခဲ့ပါလေ။ဗြိတိန်ဝင်ကြီးချုပ်မာဂရက်သက်ချာနဲ့ပြင်သစ်သမ္မတမစ္စတာရန်တို့ဟာအထူးစိတ်ကတိကဖြစ်ကြပါလေ။ဒါပေမဲ့ဘုရှ်ကတော့ဂျာမနီပြန်လဲပေါင်းစည်းရေးဆိုတာရှောင်ရွက်လို့မရတဲ့အရာဖြစ်တယ်။မိမိကိုမိမိယုံကြည်မှုကိုတိုးချဲ့နိုင်လားတိုးချဲ့ကြရမယ်။ကြောက်ရွံ့မှုကိုနည်းနိုင်လားနည်းအောင်လုပ်ရမယ်လို့ဆိုပါလေ။အနောက်ဂျာမနီအတွင်းမှာလည်းပေါင်းစည်းမှုပေါ်ပါဝါအပြိုင်မှုတွေအငင်းခုန်တွေနဲ့ရှုပ်ရှက်ကပ်နေတဲ့ချိန်မှာဘုရှ်ကအနောက်ဂျာမနီအထီးပလီနဲ့တွေ့ပြီးဂျိမ်းဘေကာကတော့အနောက်ဂျာမနီနိုင်ငံသားဝန်ကြီးနဲ့တိကျတွေ့ဆုံဆွေးနွေးပါတယ်။ဂျာမနီကိုသိမ်းယူထားတဲ့ရုရှားပြန်တဲ့အမေရိကန်ပြည်ထောင်လေးနိုင်ငံအပါအဝင်ဂျာမနီနဲ့နိုင်ငံနဲ့ 4+2 ဆွေးနွေးညှိနှိုင်းမှုဖြစ်လာအောင်ကြိုးစားခဲ့ပါတယ်။ဆိုဗီယက်ကောင်းဆောင်ဂေါ်ဘာချက်ကိုညှိနှိုင်းယူခဲ့ပါတော့တယ်။အမေရိကန်သမ္မတဘုရှ်ရဲ့သမ္မတသက်တမ်းကိုကြည့်လိုက်မယ်ဆိုရင်ဘုရှ်နဲ့ဘေကာဟာတာမန်ရေးရာတွေကိုအာယုံဆိုင်လုပ်နေချိန်မှာနိုင်ငံတော်ချန်ပီယံစ်ကောင်ခရော့ကတော့နိုင်ငံတော်လုံခြုံရေးဆိုင်ရာကော်မတီအဖွဲ့ဝင်တွေကိုစေတိုက်ပွဲပြီးပြန်လဲပေါင်းစီတော့မဲ့ဂျာမနီအတွက်ပေါ်စီတွေကိုပေါ်ပေါက်လာအောင်ရည်ဆွဲကြပါလေ1990နွေရာသီကိုရောက်လာပြန်တော့လဲအီရတ်ကောင်းဆောင်ဆရာဟူစိန်ရဲ့ကူဝိတ်ပေါ်ကျူးကျော်မှုဟာတကဘာလုံးကိုထိတ်လန့်သွားစေပါလေဒါပေမဲ့ဘုရှ်နဲ့ဂျိမ်းဘေကာဟာအီရတ်ကျူးကျော်မှုကိုပြန်လဲတုံ့ပြန်နိုင်မှုအတွက်နိုင်ငံတကာတိုင်းပွဲမှာထောက်ခံမှုရအောင်အရင်ထုတ်ပြီးငွေကြေးအလူငွေနဲ့စည်ရေးမဟာမိတ်ဖွဲ့မှုတွေလုပ်ခဲ့ပါလေကူဝိတ်ကိုပြန်လဲလွတ်မြောက်အောင်လုပ်နိုင်ခဲ့ပါလေကွန်ကရစ်ထဲမှာတော့ဂျော့ဘုရှ်အောင်မြင်မှုကိုထောက်ခံချီးကျူးကြတဲ့လက်ခုတ်တန်တွေတော်တော်ညံ့နေခဲ့ပါလေလူလူစစ်တန်တွေအရသူ့လောက်ရကိုထောက်ခံမှုဟာ89ရာခိုင်နှုန်းထိရှိခဲ့ပါလေတော်ရရှိမှာခင်ဗျအမေရိကန်သမ္မတဘုရှ်ရဲ့နိုင်ငံသားရေးမှုတွေကအောင်မြင်ခဲ့ပါလေ ဒါပေမဲ့ပြည်တွင်းမှာတော့တဖြည်းဖြည်းကျဆင်းနေတဲ့စီးပွားရေးကိုပြန်လည်အမြင့်တင်နိုင်ခဲ့ပါဘူး။ဒါကြောင့်လဲအမေရိကန်ပြည်သူတွေဟာနောက်သက်တမ်းမှာဘီကလင်တန်ကိုရွေးချယ်လိုက်ကြပါတယ်။လူများလေးသားခံရတဲ့အမေရိကန်သမ္မတဟာရွေးကောက်ပွဲကိုရှုံးနေကြောက်ခိုင်းဆိုင်ရပါတော့တယ်။တော်လာရှင်နေမှာပြည်သူတွေလဲအမေရိကန်သမ္မတတယောက်ရဲ့ဖြတ်သန်းမှုတွေမှာသင်ငန်းစာယူနိုင်ကြပါစေ။မြမစီးပွားရေးပြန်လည်ဥမော့လာပါစေလို့ဆုတောင်းလိုက်ပါရစေ။